ပမောခရိုင်မန်းစီမြို့နယ်ထဲမှာကချင်လက်နက်ကိုင်နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အတွက်မန်းစီကစာတင်ကြောင်းတချို့ပိတ်လိုက်ရသလိုဒေသခံရွာသားတွေလည်းထွက်ပြေးသိမ်းချောင်နေကြရပါတယ်ကချင်လက်နက်ကိုင်အဖွဲ့အပါအဝင်တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ကြားတနိုင်ကံလုံးအပြည့်ရက်စာချုပ်ချုပ်ဆိုနိုင်ရင်ကြိုးပမ်းနေချိန်မှာပဲအခုလိုတိုက်ပွဲတွေပြင်းထန်နေတဲ့အတွက်လည်းစစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်မှာမလားဆိုတဲ့မေးခွန်းတွေနဲ့ဒေသတွင်းရွေးကောက်ပွဲကျင်းပနိုင်ရေးပေါ်ဆိုးရိမ်မှုတွေထွက်ပေါ်နေပါတယ်အသေးစိတ်ကိုတော့မဆုမွန်ဆက်ပြောပြမှာပါရှင်
ဟုတ်ပါတယ်စက်တင်ဘာလ25ရက်နေ့ညကနေစလို့ဒီကနေ့အထိကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်ထဲမှာမြမစစ်တပ်ဘက်ကနေပြီးတော့ကချင်လူမျိုးရေးတပ် KIA တပ်စခန်းချထားတဲ့နေရာတွေကိုဇက်တိုက်ပစ်ခတ်နေလို့တိုက်ပွဲတွေဟာပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်မန်စီမြို့နယ်တွေကစာတင်ကြောင်းတွေပိတ်လိုက်ရပြီးတိုက်ပွဲတွေဖြစ်ပွားရာဒေသတွေဖြစ်တဲ့မန်စီမြို့နယ်တွေကကျေးရွာတွေနဲ့မိုင်းခေါင်ကျေးရွာတွေမှာလုံခြုံရေးဟာအထူးစိုးရိမ်စရာဖြစ်နေပါတယ်လို့မိုင်းခေါင်ကျေးရွာစခန်းတာဝန်ရှိသူဦးစပေါင်တော်က VOA ကိုပြောပါတယ
်အဲမနေ့ည7နာရီကနေပမော်ဘက်နဲ့စစ်ကြောင်းတက်လာပြီးမှမန်စီမှာဝင်သွားပါတယ်အဲညရီမှာနေရာယူပြီးမှဒီမနေ့ကနေဒီရွာမန်စီရွာခဲမော်ဒီဖျားကုန်းရှိတဲ့အမှလက်နက်ကြီးထားမှအဲ့ဒါနဲ့လက်နက်ကြီးထွက်ဒီ KIA ရှိတဲ့နေရာတိုင်ရင်တစ်ဟုတ်တယ်ပြန်တဲ့ NT အဖြစ်အဲနာမှာ you are team man see အကျော်အမအဲထိုင်ထားတဲ့ gate ကိုဒီအစိုးရစစ်တပ်ကလက်နက်ချီထုတ်လို့အဲ့ဘက်ကဒီတနေကလက်နက်ချီထုတ်ပါတော့အဲ gain internet ရဲ့ gate တွေထွက်ပြီးသွားရပါတယ
်အခုအချိန်ကြီးကချင်လက်နက်ကိုင်စခန်းရှိရာနေရာတွေကိုမြန်မာတပ်ဖက်ကစစ်အင်အားတွေတိုးချဲ့ချထားပြီးလက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်နေစေပဲဖြစ်လို့ဒေသခံတွေကသူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်ရလို့ထွက်ပြေးတိမ်းရှောင်နေကြတယ်လို့လည်းကချင်ဒေသခံဦးစပေါင်တော်ကပြောပါတယ
်အပြန်လက်တက်ခတ်မှုတော့မရှိဘူးဒါပေမဲ့ဒီစစ်ရစစ်တပ်ကအချိန်ပေါင်းများစွာအဲလက်နက်ကြီးထုတ်နေဆိုတော့ရွာသားတွေမခံနိုင်တဲ့အကြောင်းအခုကရွာသားတွေကုန်ထွက်ပြေးကုန်အဲအကြောင်းဘေးမှာသာပင်လူဆိုင်ခင်ရှိတယ်ပင်လူဆိုင်ခင်ကလည်းလက်နေကြီးထုတ်ပြီးတော့ရောတစ်ကုန်းကလည်းလက်နေကြီးထုတ်ဒီကုန်းလည်းလက်နေကြီးထုတ်ဆိုအရွာသားတွေကမခံနဲ့တဲ့ကြောင်ဒီမှာစီမျိုးနဲ့တဲ့တဲ့ကြောင်အဲသူတို့ကြောင်ကိုဆားရတဲ့အခြေအနေမျိုးဖြစ်ပါတယ
်အခုဆိုရင်ဒုက္ခတဲ့စခန်းတွေကိုလာရောက်ခိုးလုံနေကြရတဲ့ဒုက္ခတွေတွေထောင်ချီနေပြီဖြစ်ပြီးစားနေရခါနဲ့နေထိုင်ရအခက်တွေ့နေရတယ်လို့လည်းဆက်ပြောပါတယ
်အဲကျွန်တော်စခန်းမှာတော့လူအွေတထောင်နဲ့400လောက်ရှိနေပါပြီပြီးတော့ခုကကျွန်တော်တို့ဒီကျွန်တော်တို့မိုင်းခုံကျေးရွာမှာလဲဒါဒုက္ခရောက်နေပါတယ်ဘာလဲဆိုတော့ဒီအစိုးရစစ်တပ်ကဒီကျွန်တော်တို့ကပ်နဲ့ဒီအစိုးရစစ်တပ်ကနိုင်ငံမဲ့ချရဆိုတော့လက်နက်ကြီးအစခန်းနဲ့ထုတ်တယ်ဆိုတော့ကျွန်တော်တို့စခန်းသူမှလဲတော်တော်လေးပြဿနာရှိနေပါတယ်ပြီးတော့ you are ဒီမိုင်းခုံအုတ်စုရောက်ခဲ့တိမှလဲဒီအစိုးရစစ်တပ်ကသွားထိုင်တာလေဆိုတော့ကျော်သားတွေကအာဒုက္ခရောက်နေပါပြီ။ပြီးတော့အဲ့မှာလည်းအိတ်ရဲမနေရဲပြီးတော့ဒီမနဲ့လည်းအဲပုဂ္ဂိုလ်တယောက်ကိုဒီဆရာဆက်ဆက်ပဲကသူတို့ခွန်ပြီးမှခြေချုပ်ပြီးမှဒီတိုင်းပဲခေါ်ဆင်းလာတာမျိုးဖြစ်နေပါတယ်။အဲ့လိုမျိုးဖြစ်နေတော့အဲကျွန်တော်တို့လည်းဘလို့နေထားဖြစ်လာမယ်ဆိုတော့အေးချမ်းတိရတဲ့ဖို့ဖြစ်နေတဲ့ဆက်မှာအခုကလည်းဆိုတော့ကျွန်တော်ဒုက္ခရောက်တာအပြင်မှာလည်းထားထားဖို့လည်းမလွယ်တော့ဘူး။အခုအကုန်လုံးတို့အင်အားဖြည့်တော့ဆိုတော့ကျွန်တော်တွားလာရဲ့အတွက်တော်တော်လေးစိတ်နာရှိနေပါလေဆရာမ
စစ်တပ်ဘက်ကနေမြေဆိုးမှုရဲ့အတွက်စစ်တပ်အင်အားတွေတိုးချလာတယ်လို့အခုလိုဆက်လက်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေပြီးစစ်ရေးတင်းမာလာနေမယ်ဆိုရင်မကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲအတွက်ကချင်ပြည်နယ်တွေကမဲဆန္ဒနဲ့တချို့ရွေးကောက်ပွဲဖျက်သိမ်းပစ်နိုင်တဲ့အထိလုံခြုံရေးဟာစိုးရိမ်ပွဲရာဖြစ်လာနေတယ်လို့လည်းကချင်အရေးလှုပ်ရှားသူမခွန်ချာကတုံ့တက်ပါတယ်
အခုလုံးဝစိန်နေနဲ့ဆိုရင်မန်စီမြို့နဲ့မြို့ချဲကိုရောက်လာတယ်လို့တောင်ယူဆလို့ရတယ်မြို့ချဲကိုရောက်လာတယ်ဆိုပြန်ဟိုကရောက်လာတာမဟုတ်ဘူးတို့တော်လဲတဲ့ကြီးမန်စီမြို့ရဲ့ဈေးနာကစစ်တပ်ကနေဒီတော့မှ KIO ရှိအားရလို့ယူဆတဲ့နေရာဘက်တွေကိုရမ်းပြီးတော့မှအမြောက်တွေချင်းနေတာပေါ့နော်အဲ့တော့မော်တာကြီးတွေနဲ့ချင်းနေတဲ့အခါကျတော့အကြီးကြီးနဲ့တန်းပစ်တယ်ဆိုလို့ရှိရင်တော့ဒီမြို့ဘက်ကိုရောက်လာမှာပေါ့အဲ့တော့ဒီချင်းနေတိမယ်ဆိုရင်တော့တပ်မတော်ကနေဒီဘက်ညီဆိုင်ကြီးလုံးဝမလို့ချင်ဘူးဒီလိုရှိနေတဲ့2015ကြီးဒီကောက်ပွဲအတွက်လည်းအများကြီးဆိုရင်ပါလေဒီကောက်ပွဲမဖြစ်အောင်ပဲလုပ်သလားတော့ဘာဖြစ်လို့လဲဆိုတော့ state of emergency ဖြစ်သွားတယ်ဆိုပြီးမှမဆယ်လို့ဒီခဲလုံးလိုက်ရင်ဒီနေရာတွေကရွေးကောက်ပွဲဖြစ်တော့မှာမဟုတ်ဘူးဒီတက်ပွဲကြမှာပဲဒီကိမှလည်းရွေးကောက်ပွဲမှာမဲလာချက်ကြမှာမဟုတ်ဘူးရှင့်
အခုလိုမြန်မာစစ်တပ်ဘက်ကစစ်အင်အားတွေတိုးချဲ့ချလာပြီးတော့ကချင်တပ်တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့အပေါ်မှာဒေသခံတွေကကချင်လက်နက်ကိုင်တပ်အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရတို့ကြားတနင်္ဂနွေလုံးအပြစ်ရစာချုပ်ချုပ်ဆိုပြီးတော့တပြည်လုံးတိုင်းတာနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးဟာအမှန်တကယ်ဖော်ဆောင်နိုင်မှာမလားဆိုတာကိုလည်းစိုးရိမ်နေကြပါတယ်။အခုဆိုရင်မြန်မာစစ်တပ်နဲ့လက်ရှိကချင်တပ်အပြင်ရှမ်းပြည်နယ်နဲ့တိုင်းရင်းဒေသတချို့မှာပါတိုင်းရင်းသားလက်နက်ကိုင်တွေနဲ့စစ်ရေးတက်မှမှုတွေဖြစ်ပွားနေတာဖြစ်ပါတယ်ရှင်။